မေဂန်ပြည်တော်စုမှာလာမယ့်နိုဝင်ဘာလသမရရွေးကောက်ပွဲမှာဆန္ဒမဲတွေကိုစားလိုက်ကနေတစင်ပို့ပြီးမဲပေးတာတွေကြောင့်ဒီရွေးကောက်ပွဲမှာမဲမစမာမှုတွေဖြစ်လာနိုင်တယ်လို့သမရဒေါနယ်ထရမ့်ကမနေ့တောက်ချာနေ့ကထပ်ပြီးတော့စွပ်စွဲလိုက်ပါတယ်။မဲခိုးတာတွေအကြံဖန်လုပ်တာတွေဖြစ်လာနိုင်တယ်လို့ဖလော်ရီဒါပြည်နယ်တမ်ပါမြို့ကိုမသွားခင်အင်မီတော်မြခင်မြမှာသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေအနေနဲ့အမေရိကန်ရဲ့စာရွက်နဲ့ဖြစ်ရတဲ့ဆန္ဒမဲတွေကိုအတုလုလာနိုင်ကြောင်းနဲ့ဒီရွေးကောက်ပွဲဟာတမိုင်းမှာအဆိုးဝါးဆုံးရွေးကောက်ပွဲကြီးဖြစ်လာဖို့ရှိတယ်လို့ဒေါနယ်ထရမ့်ကတည်တည်ထောက်ထားသုံးတရားမပြပဲပြောကြားခဲ့ပါတယ်။ဒေါနယ်ထရမ့်ကအခုနှစ်တမိုင်းရွေးကောက်ပွဲကိုရွှေ့ဆိုင်းဖို့ Twitter ကနေပြောပြီးတရက်ကြာမှအခုလိုထပ်ပြောလိုက်တာလည်းဖြစ်ပါတယ်။ဒေါနယ်ထရမ့်ကစာလိုက်ကနေပေးပို့တဲ့မဲတွေဟာရေးတွက်ဖို့လည်းကြာပြီးအဲ့လိုစာလိုက်ကနေပို့တဲ့မဲတွေကြောင့်2020ရွေးကောက်ပွဲဟာရွေးကောက်ပွဲတမိုင်းမှာမမမကန်ဆုံးနဲ့မဲမသမားမှုအများဆုံးရွေးကောက်ပွဲဖြစ်လာမှာဖြစ်တယ်ဆိုပြီးတော့ Twitter ကနေဆွဆွဲပါတယ်။ဒါပြင်ဒီရွေးကောက်ပွဲဟာအမေရိကန်ပြည်ထောင်စုအတွက်ကြီးအကျယ်စိတ်ကတိကောက်ဖြစ်စရာကိစ္စဖြစ်လာမှာဖြစ်ပြီးတော့လူတွေအနေနဲ့တည်တည်ချာချာဘေးအန္တရာယ်ကင်းကင်းနဲ့မဲပေးနိုင်တဲ့အချိန်အထိရွှေ့ဆိုင်းတင်တယ်လို့ Twitter ကနေပြောတာပါ။ဒါမဲ့လည်းသူခံမှန်းတယ်လို့ဖြစ်လာနိုင်တဲ့ပြဿနာတွေကြောင့်တော့သူ့အနေနဲ့ရွေးကောက်ပွဲကိုမရွှေ့ဆိုင်းခြင်းတလို့ရွေးကောက်ပွဲရလဒ်ကိုလည်းသတင်းပတ်တွေလတွေနှစ်တွေနဲ့ချီပြီးမဆောင်ကျင်ဘူးလို့အဲ့ဒီနေ့ညနေမှာပဲသတင်းတော့တွေကိုအင်မီတော်မှာပြောခဲ့ပါတယ်။ရွေးကောက်ပွဲကိုရွှေ့ဆိုင်းနိုင်တဲ့အာဏာဟာသမရမှာမရှိပဲလွတ်တော်မှာပဲရှိတာဖြစ်ပြီးတော့ပါတီနီယားစလုံးကလွတ်တော်အမတ်တွေကတော့ရွေးကောက်ပွဲရွှေ့ဆိုင်းလာပွဲရှိတယ်ဆိုပြီးပြောနေတဲ့အပေါ်မှာလက်မခံပဲအမြန်ပယ်ချခဲ့ပါတယ်ခင်ဗျာ။